မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်မန္တလေးကနေရန်ကုန်ကိုခြိတက်တပိတ်မှောက်ခဲ့ကြတဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းပဲခူးတိုင်းလက်ပံမြို့မှာခိတ္တရနာစဉ်အကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့ဆယ်လပြည့်တဲ့နေ့အထိမ်းအမှတ်အနေနဲ့ပကြီးပြပွဲတစ်ခုကိုဇန်နဝါရီလ10ရက်နေ့ကရန်ကုန်မြို့ကျောက်တရားမြို့နယ်မှာရှိတဲ့ River Area ပြည်ကမ်းမှာဖွင့်ပွဲပြုလုပ်ခဲ့ပါတယ်။ရေကြီးတာလို့မြေပြိုတာလို့သဘာဝဘေးအန္တရာယ်တွေစစ်ဘေးအန္တရာယ်လို့အနေထိုင်ရုံတွေအပြင်နိုင်ငံရေးအပြောင်းအလဲတွေလွတ်တော်တွင်ဆွေးနွေးပွဲတွေရွေးကောက်ပွဲအစိုးရသက်အာဏာလွှဲပြောင်းရေးစတာတွေနဲ့မြန်မာနိုင်ငံအတွင်းမှာမယိုးနိုင်တဲ့အကွေအချိုအလှည့်အပြောင်းတွေဆက်တိုက်ဖြစ်ပေါ်နေရလဲအားလုံးအသိဖြစ်ပါတယ်။အဲ့လိုအနေအထားတွေကြားမှာပညာရေးဥပဒေပြင်ဆင်ပြောင်းလဲနိုင်ရေးအတွက်ကျောင်းသားတွေတပိတ်မှောက်တောင်းဆိုခဲ့ကြတယ်။အဲ့လိုတောင်းဆိုခဲ့တဲ့ကျောင်းသားတွေအကြမ်းဖက်ဖြိုခွဲခံကြရပြီးတော့အဖမ်းခံနေရတယ်ဆိုတာတွေကိုပြည်သူတွေအမှတ်တရဖြစ်နေအောင်ဒီပွဲကိုပြုလုပ်တာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကဗဟိုလုပ်ငန်းကော်မတီဝင်ကိုရှင်းရသာထွန်းကပြောပါတယ
်။ဟောအဓိကတော့ကျွန်တော်တို့ပေါ့နော်ဒီလက်ပံမှာဒီမိုကရေစီပြည်နယ်ကျောင်းသားတပိတ်ကျန်းမာရေးနိုင်ငံရာဆယ်လာပြည့်အချိန်မှာပေါ့နော်အဲ့ဒါကိုကျွန်တော်ကွန်ပျူတာဖြစ်တာပါ။ရောင်းရတဲ့ပကြီးကားတွေရဲ့50ရာခိုင်နှုန်းကိုဘောဂသမ ्या ဖွဲ့ချုပ်ကိုဒီဒီဆရာရထူးခိုင်းနေပေါ့နော်။ကျွန်တော်တို့ရမုံငွေတော့ဒီဘောဂသမ ्या ဖွဲ့ချုပ်ရမုံငွေဖြစ်တော့မယ်။ပြီးတော့နောက်တစ်ခုကကျွန်တော်တို့လက်ရှိအဖမ်းခံနေရတဲ့ပြီးတော့တချို့စေယုံရောက်နေတဲ့ပြီးတော့တချို့အကြောင်းကြောင့်ကိန်းဆောင်နေရတဲ့ကျောင်းသားတွေရဲ့ဒုရက်တဲ့ကိစ္စတွေမှာတုံ့မို့ဆိုလို့ကျွန်တော်ကြည့်ရတာပါ။ဒီမိုကရေစီပြည်နယ်တောင်းဆိုမှုကိုကျောင်းသားတွေကငြင်းငြင်းသာပြုလုပ်ခဲ့ကြတယ်။ဒါမဲ့အစိုးရကအကြမ်းဖက်နေနေခဲ့တယ်။လက်ရှိအချိန်မှာဆိုလည်းကျောင်းသားရဲ့အလုံးအားထောင်ထဲမှာစေယုံမှာတချို့ဝန်ပြင်းနေရတယ်ကျွန်တော်တို့တောင်းဆိုခဲ့တယ်တောင်းဆိုချက်တွေလည်းမရသေးဘူးဒါနဲ့အဲ့တည်းကျွန်တော်တို့လုံဆောင်နေတဲ့နေရာနဲ့အလုံးနဲ့ကျွန်တော်တို့တောင်းဆိုချက်တွေရရှိဖို့ကျွန်တော်တို့ရဲ့ကျောင်းသားတွေပြန်လည်လျှောက်ဖို့အတွက်ကျွန်တော်ဆက်လက်ရှင်းပြပါမှာပါအ
ဲ့ဒီပြပွဲမှာပကြီးဆရာအယောက်100ကျော်ရဲ့ပကြီးကား200ကျော်ကိုပြသထားပါတယ်ပကြီးဆရာတွေဒီပွဲမှာဘာကြောင့်ပူပေါင်းပါဝင်ကြပါသလဲကျောင်းသားတွေရဲ့အချိန်တွေလှုပ်အားတွေနစ်နာရတဲ့အတွက်ကိုတက်ဆွမ်းသလောက်အမှုပညာနဲ့ဒီပွဲမှာပူပေါင်းပါဝင်တာဖြစ်တယ်လို့ပကြီးဆရာမမှတ်မွေးကပြောပါတယ်
ဘာကြောင့်လဲဆိုတော့ကလေးတွေကအခုဒီကိုဆောင်ထဲမှာလည်းရှိနေကြသေးတယ်ကလေးတွေကိုကိုယ်လည်းတက်နံတလောက်ဝမ်းရံပေးတယ်ဆိုတဲ့သဘောနဲ့ဟိုဝမ်းပြီးပတ်သက်ပေးတာပေါ့နော်အဲ့လိုလဲဆိုတော့ဒီကလေးတွေအချိန်နဲ့နှမျိုးကိုကောင်းတယ်လေနောက်ကလှုပ်အားလေးရောတအားနစ်နာတယ်ပြန်လွတ်ပေးရင်ရရတဲ့အတိုင်းသူကခါတာတာလေအဲ့လိုလွတ်ဖို့တော့ကိုတော့ကိုလေးအလုံးကတော့ဝမ်းပြီးတော့ဝမ်းရံကြရမှာပြောဆိုကြရမှာပဲစွတ်တာဝင်ပေါ့ကိုရတလောက်ပေါ့
ဒီပွဲမှာပကြီးကားရေးဆွဲတင်သွင်းတယ်လို့တခြားပကြီးဆရာတွေစီကပကြီးကားတွေရရှိအောင်တိုက်တွန်းစုဆောင်ပေးပြီးတော့ပူပေါင်းပါဝင်ခဲ့တဲ့ပကြီးဆရာမင်းသခင်တို့ကတော့
တပိတ်လမ်းလျှောက်ပွဲကလေးပေါ့နော်အဲ့ဒီလေကိုလည်းကျွန်တော်ပါပါတယ်ခင်ဗျအဲ့ဒီကလေးတွေရဲ့သူတောင်းဆိုချက်ကလည်းတကယ်ကိုဖြစ်တဲ့ပညာရေးဥပဒေတစ်ခုပေါ့နော်အဲ့ဒါအဲ့ဒီကြောင့်လည်းကျွန်တော်တို့မှန်တဲ့အတွက်ကြောင့်လည်းဝင်းရံပေးရတာပါခင်ဗ
ျသူတို့လိုပဲဒီပွဲမှာပူပေါင်းပါဝင်ခဲ့သူပကြီးတန့်စင်ကတော့ဒီပွဲမှာသူတင်ပစ်ခဲ့တဲ့ပကြီးကားလေးအကြောင်းနဲ့ဘယ်လိုစစ်ဆော်မှုနဲ့ပူပေါင်းပါဝင်ရတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ်
ဒီလည်းဒီအတဲ့ရောက်နေပကြီးရှာတော့အရင်ထင်းကိုလည်းမိခဲ့တာပေါ့။ဒီကနေ့ပြလာတဲ့ပကြီးသားလေးရတယ်အရင်ထင်းကလာတကယ်ကြာဆုံးသွားတဲ့နောက်ဝင်းမုံဦးရဲ့ပုံလေးကိုရှာဖို့မြောက်ကတဲလာတဲ့ပုံလေးကိုအဆွတ်နဲ့ကြီးထားတဲ့ပုံလေးပါ။ဘာကျော်ဒီဘက်ခင်မှာလည်းចောင်းသားတွေကစစ်ဆိုးရဲ့နှိမ့်ဆက်မှုကိုမလွတ်ကင်းနေဘူးပေါ့နော်။အချိန်တုန်းကလည်းရှိခဲ့တယ်ဆိုတော့ဒီကားလေးကိုဒီပွဲမှာရေကြီးရှိရှိနဲ့ဝင်းမိပြခဲ့တာပါ။ចောင်းသားရဲ့အနေနဲ့လက်ရှိသူတို့လည်းလှူချောင်းမှုတွေလုပ်နေတယ်။လိုအပ်တဲ့ဥစ္စာတွေရှိနိုင်တယ်။အဲ့တော့သူတို့ရန်ကုန်ဝင်းပွဲမှာတော့ဒါသူတို့ဗနီယာမှာပဲတုံပေါ့နော်။ကိုယ်ကလည်းပါဝင်ကူညီပြီးတော့သိရှင်းရှင်းသားသားနဲ့ပဲသူတို့ကူညီပေးတယ်လို့ပဲအထိပ္ပယ်ရပါတယ်။နောက်လူငယ်အနေနဲ့အခုတော့သူတို့လူငယ်လိုကြရလိုကြနေမှာလဲကိုကတရားသားအနေနဲ့အများနာပါဝင်နေမှာပါ။ကျွန်တော်တို့ဒါတိုက်စီရဲ့နိုင်ငံရေးရှင်တွေကတော့အများနာစောင်းသားတွေကတော့သူတို့ရှေ့ရနေဆွတ်ဆွတ်ပြီးတော့သူတို့ကအရင်ဆုံးဥဆောင်ပြီးတော့လုပ်ပေးနေရတာလို့သူတို့မှအားမသိရင်သူတို့လုပ်ကတော့အားပြရမှာပေါ့
။ပကြီးတန့်စင်ပြောသလိုပါပဲရှင်။ခေတ်ဆက်ဆက်ကနိုင်ငံရဲ့အရေးကြီးတဲ့ကိစ္စတွေမှာစောင်းသားတွေဟာရှေ့တန်းကနေပြီးသူတို့တက်ဆွမ်းသလောက်ဥဆောင်တိုက်ပွဲဝင်ခဲ့ကြပါတယ်။အဲ့ဒီလိုပဲအမှုပညာရှင်တွေကလည်းခေတ်ဆက်ဆက်မှာကျောင်းသားတွေအပါအဝင်နိုင်ငံအရေးဆောင်ရွက်နေသူတွေကိုတက်ဆွမ်းသရွေ့အားပေးကူညီခဲ့တယ်လို့နိုင်တဲ့ဘက်ကပူးပေါင်းပါဝင်ခဲ့ကြပါတယ်။အခုလည်းကျောင်းသားတွေနဲ့ပကြီးပညာရှင်တွေပူးပေါင်းပြုလုပ်တဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းအကြမ်းဖက်ဖြိုခွဲခံရမှု10လပြည့်အမှတ်တရပကြီးပြပွဲကိုဇန်နဝါရီလ10ရက်နေ့ကနေ18ရက်နေ့အထိပြသမှာဖြစ်ပါတယ်။ဒီပွဲကရရှိတဲ့အကျိုးအမြတ်နဲ့အဖမ်းဆီးခံကျောင်းသားတွေရဲ့ကျန်းမာရေးသူတို့ပြန်လည်လွတ်မြောက်ရေးနဲ့ပညာရေးဆိုင်ရာကိစ္စတွေမှာအသုံးပြုခွင့်ရမှာဖြစ်တယ်လို့နောက်ထပ်ရလဒ်တစ်ခုအနေနဲ့ကျောင်းသားနဲ့ပြည်သူတွေအမှုပညာရှင်တွေရဲ့သွေးစည်းညီညွတ်မှုကိုခံစားရပြီးအနာဂတ်တိုက်ပွဲတွေအတွက်အင်အားဖြစ်ရတဲ့အကျိုးကိုလည်းရရှိနိုင်မှာဖြစ်ပါတယ်ရှင်